mingla nyani ge ma thona shin ni tani ta mo ban pe ja ba yi la kamya bi american da ye 2018 khu ne mila 24 ye chanda pri ni nyani gen season ne go nyama sono ji nyani 6 nai gwa ni 9 nai ti washington dc myu ro ga ni line meter 16 19 25 ro ga ni dai yai thot lwin ni ba bi chuno nyaw win aw ma di kini nyani gen season ne go taw win yu tin set ma ba kamya
chuno aw lwin u ba မြောက်ကိုရီးယားကနျူကလ িয়ার ကင်းစင်ရေးခရီးပေးထားတဲ့အတိုင်းဆောင်ရွက်တဲ့အနေနဲ့ပျုံကြီးနျူကလ িয়ার စင်တက်စကန်ကိုဒီနေ့ပဲပိတ်လိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့ဖိအားပေးနိုင်အောင်ရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြုလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တန်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မုတ်တုံမိုးရာသီပြင်းထန်လာတာကြောင့်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဒုက္ခသည်စခန်းမှာမြေပြိုမှန်အန်ဒီရဲ့ကြုံရတဲ့ရိုညာဒုက္ခသည်တွေဘေးကင်းရာကိုပြောင်းရွှေ့နေကြရပါတယ
်။အခုလောလောဆယ်ကျွန်တော်တို့ဒီမှာမိုးဆွေးတန်သွားတော့သုံးမုံကြောင့်ဒီမှာမြေပြိုမှုတွေကလောလောဆယ်ရှိတယ်။တွေ့နေရတဲ့အနေအထားခန်းထဲမှာမြေပြိုကနေအမြင်အားထော်တော်များများရှိသေးတယ်။အဲ့ဒီနေရာမှာ
ကုတုပလောင်စခန်းကဒုက္ခသည်တူပြောကြားသွားတာပါ။မကြာခင်သတင်းတွေအပြီးမှနားဆင်ရပါမယ်။ဒီအကြောင်းနဲ့တူအိန္ဒိယမြန်မာနယ်စပ်ကူးတဲ့တံတားကိုပိတ်လိုက်တာကြောင့်ဘယ်လိုအကျိုးဆက်တွေနဲ့ရင်ဆိုင်နေကြရပါသလဲဆိုတာနဲ့နိုင်ငံတကာသတင်းလောကတစ်ပုဒ်ကိုလည်းတင်ဆက်အောင်ပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွဲဆုံမှုစီစဉ်ထားချိန်မှာပဲနျူကလ িয়ার ကင်းစင်ရေးခရီးပြူထားတဲ့အတိုင်းဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားကပုံကေးနျူကလ িয়ার စင်တာစကန်ကိုဒီနေ့ပဲပိတ်လိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အာမခံချက်ပေးနိုင်မဲ့သဘောတူညီချက်ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာအထောက်အကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့အပေါ်တောင်ကိုရီးယားအစိုးရကလည်းကြိုဆိုလိုက်ပါတယ်ရှင်နာကမှာနျူကလ িয়ার လုံးဝကင်းစင်ရေးအတွက်အခုလိုရွက်ကအခွင့်အလမ်းတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူနိုကျူတက်ကပြောဆိုခဲ့တာပါနျူကလ িয়ার စင်တာစခန်းတစ်ခုပိတ်လိုက်တဲ့အတွက်ထူးခြားတဲ့လက္ခဏာတစ်ခုဖြစ်တွေ့ရပေမဲ့လည်းကင်ချွန်အစိုးရအနေနဲ့အနာဂတ်မှာနျူကလ িয়ার စင်တာမှုတွေလုံနိုင်စွာရှိနေသေးတဲ့အတွက်အကဲခတ်တွေကတန်တရားတွေလည်းရှိနေပါတယ်။မြောက်ကိုရီးယားကအခုပိတ်လိုက်တဲ့မြေအောင်စခန်းမှာဥမင်လန်ကောင်းစနစ်အနည်းဆုံးနှစ်ခုရှိနေပြီးနျူကလ িয়ার စင်တာမှု6ခုစလုံးကိုလည်းအဲ့ဒီမှာပဲလုတ်ခဲ့တဲ့အကြောင်းလဲမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့38 North website ကပေါ်ပြထားပါတယ်စမ်းသပ်မှုတွေမှာတိုးတက်မှုတွေလည်းတွေ့ခဲ့ရတာပါပထမဆုံးချိန်2006ခုနှစ်ကစမ်းသပ်ခဲ့ချိန်မှာခန့်မှန်းခြေ 1.2 ကီလိုတန်ပြင်းရရှိခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းအမေရိကန်ကဂျပန်နိုင်ငံဟီရိုရှိမာမြို့မှာကျဲချခဲ့တဲ့16ကီလိုတန်ပြင်းရရှိတဲ့အနုမြူဘုံးတဲ့အားပြိုခဲ့ပါတယ်ဒါပေမဲ့လည်းနောက်ဆုံးချိန်2018ခုနှစ်ကစမ်းသပ်မှုမှာတော့ပြင်းရကီလိုတန်150နီးပါးတိရှိခဲ့တာပါပြည်ရနေစတင်ပါလာကစမ်းသပ်ချိန်မှာမြေအုပ်မင်ပြိုကျရာကစခန်းဟာတုံးပြရတော့တိဖြစ်ခဲ့ကြောင်းလဲသတင်းတွေထွက်ပေါ်ခဲ့ပေမဲ့နောက်ထပ်အသုံးပြုလို့ရနိုင်တဲ့ဥမင်လန်ကောင်းတစ်ခုကျန်ရှိနေသေးတယ်လို့လဲကျွမ်းကျင်သူတွေကယူဆထားကြပါတယ်
အမေရိကန်ကိုကားတွင်သွင်းမှုကအမျိုးသားလုံခြုံရေးအပေါ်တက်ရောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ဂျပန်တို့ကဝေဖန်လိုက်ပါတယ်အမျိုးသားလုံခြုံရေးဆိုတာကိုအလွဲသုံးစားလုပ်နေတာဟာဆိုရင်ကမ္ဘာကုန်သွယ်ရေးစနစ်ကိုရုပ်ရော့စေပြီးပုံမှန်နိုင်ငံတကာကုန်သွယ်ရေးကိုလည်းအနှောက်အယှက်ဖြစ်ရတယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကောင်ဖန်းကဒီကနေ့ကြာသပတေးနေ့သတင်းထောက်တွေကိုပြောပါတယ်အမေရိကန်ရဲ့စုံစမ်းစစ်ဆေးမှုရလဒ်ကအခွန်တိုးကောက်ဖို့ဖြစ်လာရင်တော့ကမ္ဘာဈေးကွက်ကိုအထည်နာစေနိုင်တယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကာဆီကိုကပြောပါတယ်အမေရိကန်သမ္မတထရန့်ကတော့အမျိုးသားလုံခြုံရေးအတွက်လို့ဆိုပြီးအမေရိကန်ကိုတင်သွင်းတဲ့တမနီအပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံအပေါ်မှာအခွန်10ရာခိုင်နှုန်းကောက်ခံပြီးဖြစ်ပါတယ်။အမေရိကန်ကိုကားတင်သွင်းမှုတွေမှာအခွန်25ရာခိုင်နှုန်းအထိကောက်ဖို့တမရထရန့်ကစဉ်းစားနေတာလည်းဖြစ်ပါတယ်။အမေရိကန်ကုန်ထုတ်လုပ်ငန်းတွေပြန်လည်နှိုးထလာစေဖို့ကတိပြုထားတဲ့တမရထရန့်ကကုန်သွယ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေကိုလည်းထောက်လျှောက်လုပ်နေတာပါ။တရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေပို့ပြီးတော့ဝယ်ဖို့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှု NAFTA ကိုပြန်လည်သုံးသပ်ဆွေးနွေးနေသလိုတမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်မှာလည်းအခွန်တိုးကောက်ထားပြီးဖြစ်ပါတယ်။အမေရိကန်ကားထုတ်လုပ်ငန်းတွေကလုပ်သားတွေအတွက်သတင်းကောင်းကြီးမကြခင်မှာထွက်လာမယ်လို့မနေ့ပုတ်ထူးနေ့အစောပိုင်းမှာတမရထရန့်က Twitter လူမှုကွန်ရက်မှာလည်းရေးသားခဲ့ပါတယ်။အမေရိကန်ကိုထိတ်တန့်ကားတင်သွင်းနေသူတွေကတော့အမေရိကန်ရဲ့အရေးပါတဲ့မဟာမိတ်တွေဖြစ်တဲ့ Mexico, Canada, ဥရောပသမဂ္ဂဂျပန်နဲ့တောင်ကိုရီးယားတို့ဖြစ်ပါတယ်ရှင်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးအမေရိကန်ထောက်လှမ်းရေးနဲ့လူညွှန်းရေးဆရာအစ်မြင့်ရရှိဒီနေ့လွှတ်တော်အမတ်တွေကိုနှစ်ချိန်တိကျခွဲပြီးတင်ပြဖို့ရှိနေပါတယ်။အလို့တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒေဗင်နျူနက်စ်နဲ့အစိုးရပြည်ဝင်ပြောင်းလဲရေးဆရာကော်မတီဥက္ကဋ္ဌထရိတ်ခရိုဒီတို့နဲ့တွေ့ဆုံရမှာတော့ဒုတိယရှိနေချိုရောရိုဇန်စတိုင်အင်ပီရိုအရာရှိချိုဂျွန်ကယ်လီအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကော့စ်နဲ့ပြည်သူ့စုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေတို့ပါဝင်မှာဖြစ်ပါတယ်။2016ရွေးကောက်ပွဲကာလအတွင်းသမ္မတလောက်ဒေါ်နယ်ထရန့်ရဲ့စီးပွားရေးဖွဲ့ဝင်တချို့နဲ့ဆက်သွယ်ခဲ့တယ်လို့ဆိုတဲ့ FBI သတင်းပေးတယောက်နဲ့ပတ်သက်လို့အချက်လက်တွေပုံမှန်သိရှိလို့ရတဲ့ Republican Party ကအောက်လွှတ်တော်အမတ်နှစ်ယောက်နဲ့အစ်မြင့်လူညွှန်ရေးအရာရှိတွေတွေ့ဆုံနေအောင်သမရအင်ပြိုကစီစဉ်ပေးခဲ့တာပါတွေ့ဆုံမဲ့စီစဉ်ပေါ်အတိုက်ခံဒီမိုကရက်တစ်ကတော့မသိလျော်တဲ့လုပ်ရည်ဖြစ်ကန့်ကွက်ခဲ့ကြသလိုတွေ့ဆုံရမှာပါတီရင်းတစ်ခုစလုံးကထိတ်တန့်ကိုယ်စားလှယ်တွေပါဝင်ခွင့်ရဖို့လဲတိုက်တွန်းခဲ့ကြပါတယ်ဒီမိုကရက်တစ်ရဲ့တောင်းဆိုချက်ကိုလက်ခံခဲ့ပေမဲ့အောက်လွှတ်တော်ကော်မတီတစ်ခုက Republican ကိုယ်စားလှယ်နှစ်ယောက်နဲ့တွေ့ဆုံမှုမှာတော့ပါဝင်ခွင့်မပြုခဲ့ပဲ Republican ကိုယ်စားလှယ်နဲ့တွေ့ဆုံမှုနောက်ပိုင်းနိုင်ရင်အနေငယ်ချာမှတွေ့ဆုံခွင့်ရမှာပါနောက်ဆက်တွဲတွေ့ဆုံမှုမှာတော့တက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell နဲ့ဒီမိုကရက်လူနည်းစုခေါင်းဆောင် Chuck Schumer အလုတ္တဥက္ကဋ္ဌပေါ်ရန်အလုတ္တဒီမိုကရက်လူနည်းစုခေါင်းဆောင်နန်စီပလိုစီထက်လွတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌရစ်ချတ်ဘားတို့အပြင်ထက်နယ်အလုတ္တထောက်လှမ်းရေးကော်မတီကဒီမိုကရက်ကိုယ်စားလှယ်ဖြစ်ကြတဲ့ထက်လွတ်တော်မတ်မတ်ကဝါနာနဲ့အလုတ္တအမတ်အဒန်စကစ်တို့လည်းပေါ်ရမှာဖြစ်တဲ့အကြောင်းတရားရုံးကြီးဌာနကပြောဆိုထားပါတယ်
။ရာဇဝတ်မှုကျွလွန်တဲ့ခိုးဝင်ရွှေ့ပြောင်းတွေရှော့ချရေးအမေရိကန်ကိုထိထိရောက်ရောက်မကူညီတဲ့နိုင်ငံတွေအပေါ်အကူအညီပေးမှုပုံစံလုံးဝပြောင်းလဲပစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒီလုပ်ငန်းစဉ်အပေါ်သူ့ရဲ့မျှော်မှန်းချက်ကိုလည်းသမ္မတကပြောပါတယ်။နိုင်ငံတစ်ခုကနေတဦးဝင်လာတိုင်းအဲ့ဒီနိုင်ငံကိုအမေရိကန်ကအကူအညီဖြစ်ပေးနေတဲ့အထက်ကငွေကြေးပမာဏတစ်ခုကိုရှော့ချပြင်မယ်လို့သမ္မတထရန့်ကပြောတာပါ။အကူအညီလုံးဝမပေးတော့တာမျိုးလည်းဖြစ်သွားနိုင်တယ်လို့သမ္မတကပြောပါတယ်။ဘယ်နိုင်ငံဆိုပြီးတည်ထောင်ရည်ညွှန်းပြောခဲ့တာမျိုးတော့မရှိပါဘူး။ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်း MS-13 ရာဇဝတ်ကိုင်းလက်ချက်နဲ့လူ25ဦးသေဆုံးခဲ့တယ်လို့ပြောဆိုထားတဲ့နယူးယောက်လောင်အိုင်လန်ကအမိမြေလုံခြုံရေးစင်တာမှာမနေ့ပုတ်ထုံးနေ့ကပြုတ်လုတဲ့ခန်းနာတစ်ခုအတွင်းသမ္မတကအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တည်းအတွင်းသမ္မတထရန့်က MS-13 ဂိုင်းသားတွေကိုတလိတ်ဆန်တွေနဲ့ခိုင်နိုင်ပြောဆိုခဲ့တဲ့အပေါ်မှာလည်းမနေ့ပုတ်ထုံးနေ့ခန်းနာတက်ရောက်သူတွေကထောက်ခံခဲ့ကြပါတယ်နိုင်ငံတွင်းတရားမဝင်နေထိုင်မှုနဲ့ဖမ်းဆီးခံရတဲ့ကလေးတွေအရေးကိစ္စကိုလည်းသကဝိုင်းဆွေးနွေးပွဲမှာအထူးဆွေးနွေးခဲ့ကြပါတယ်ဥပဒေကြောင့်အရဆိုရင်တော့တကူတည်းဖြစ်နေတဲ့နိုင်ငံသားမဟုတ်သူလူငယ်တွေကိုသူတို့ဟာလူစိုးကိုင်းရဲ့အဖွဲ့ဝင်တွေဖြစ်နေရင်တောင်မှနေရရင်းကိုအလင်းစလိုလွှဲပြောင်းပေးရတာမျိုးလုပ်လို့မရဘဲဖက်ဒရယ်တရားရုံးမှာကြားနာရမှာဖြစ်တယ်လို့အမေရိကန်ဒုတိယရှင်နေချုပ်ရော့ရော့စင်စတိုင်ကရှင်းပြခဲ့ပါတယ်ရှင်
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေတိုးတက်လာအောင်ဖိအားပေးနိုင်မှုရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့အတည်ပြုလိုက်ပါတယ်။အမေရိကန်မျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA မှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုအင်္ဂါနေ့ကအောက်လွှတ်တော်မှာထောက်ခံမဲ့382မဲ၊ကန့်ကွက်မဲ30နဲ့အတည်ပြုလိုက်တာပါ။အမေရိကန်ကာကွယ်ရေးအဥပဒေမှာပြင်ဆင်ချက်တွေကိုနှစ်စဉ်နှစ်တိုင်းလွှတ်တော်ကဆုံးဖြတ်လိမ့်ရှိပြီးအခုနောက်ဆုံးမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတော့ထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုပေးရအောင်မှာဖြစ်ပါတယ်။ပုံမှန်အားဖြင့်နှစ်ကုန်ပိုင်းလောက်မှာအတည်ပြုပြဋ္ဌာန်းလိမ့်ရှိတဲ့ကာကွယ်ရေးအဥပဒေမှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုအတည်ပြုခဲ့မယ်ဆိုရင်တော့အမေရိကန်ရဲ့လူညွှန်းရေးဆိုင်ရာအကူအညီတွေမြန်မာစစ်တပ်နဲ့လူညွှန်းရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်တားမြစ်ကန့်သတ်ခံရမှာပါမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့လက်ရှိရောအနားယူသွားတဲ့စစ်ဖက်ဆိုင်ရာအရာရှိတွေအပေါ်ပိတ်ဆို့တံခါးအရေးယူမှုတွေလည်းပါဝင်မှာဖြစ်ပါတယ်အမေရိကန်ကာကွယ်ရေးအဥပဒေမှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုတော့အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကထိတ်တန့်ဒီမိုကရက်အမတ်တူဖြစ်တဲ့အီလီယော့အန်ဂါကဦးဆောင်တင်သွင်းခဲ့တာပါအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှာပဲပြီးခဲ့တဲ့သတင်းပတ်နောက်ပိုင်းမှာတော့လည်း2018မြန်မာနိုင်ငံဆိုင်ရာအဥပဒေမူကြမ်းအတည်ပြုထားပြီးဥပဒေဖြစ်ပြဋ္ဌာန်းမှုအထက်နဲ့အောက်လွှတ်တော်တွေမှာမဲခွဲကြရမှာဖြစ်ပါတယ် ပြီးရတဲ့နေ့ဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကလွန်ရွေးကင်းစကန်30လောက်ကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာစစ်တပ်ကလူခွင့်ရချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်တွေရောက်ခဲ့ကြောင်းအမေရိကန်အပါအဝင်နိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရအဖွဲ့တွေကဆွဆွဲထားပြီးတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့လည်းတိုက်တွန်းနေကြတာပါ
ရိုဟင်ဂျာမျိုးသမီးတွေနဲ့မိန်းကလေးငယ်တွေမဒိန်းချင်းခံရမှုမှာစစ်တပ်ရဲ့တာဝန်ရှိမှုနဲ့ပတ်သက်လို့ကုလသမဂ္ဂကော်မတီတရက်ကသတင်းအချက်လက်တောင်းခံထားတဲ့အပေါ်မြန်မာဆိုရဘက်ကပူးပေါင်းဆောင်ရွက်ဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW နဲ့45 Rights တို့ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလ28ရက်နေ့မှာအစဉ်ခန်းစာတင်သွင်းဖို့မြန်မာဆိုရကိုအမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူညီချက်ဆိုင်ရာစီရောကော်မတီကတောင်းဆိုထားတာပါ။ဒါ့အပြင်လိမ်ပိုင်းဆိုင်ရာအကြံဖက်ခံရသူတွေအတွက်တရားဥပဒေကြောင့်အရေးယူတာမျိုးရော်ကြီးပေးတာမျိုးမြန်မာဆိုရရဲ့ဆောင်ရွက်ချက်တွေကိုလည်းအစဉ်ခံစားတင်သွင်းဖို့စီရောကော်မတီကပြောဆိုထားတာပါ။စီရောအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ကော်မတီကတောင်းထားတဲ့အစဉ်ခံစားတွေကိုတင်သွင်းရမှာဖြစ်ပါတယ်။စီရောကော်မတီကိုမြန်မာအစိုးရဘက်ကအစဉ်ခန်းစားတင်သွင်းရမယ့်ရက်နီလာချိန်မှာပဲအခွင့်အရေးလှုပ်ရှားမှုအဖွဲ့ HRW နဲ့45 Rights တို့ကလည်းရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစာမျက်နှာ17မျက်နှာပါပူးရဲအစဉ်ခန်းစားတစ်စောင်ကိုတင်သွင်းထားပါတယ်ရှင်
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးတွေဆက်ဆက်ညှိနှိုင်းမှုတွေမှာကွဲပြားခြားနားတဲ့ပုံစံတစ်ခုလိုအပ်နေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပေမဲ့ဘလို့ပြောင်းလဲတွေဖြစ်စေရင်လည်းဆိုတော့အသေးစိတ်မပြောပါဘူးတရုတ်နိုင်ငံနဲ့ကုန်သွယ်ရေးရဆက်ဆံမှုတွေဟာချောချောမောရှိနေပေမဲ့ပုံစံတစ်မျိုးလိုအပ်ကောင်းလိုအပ်နိုင်တဲ့အကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေမနေ့တုန်းကပြောလိုက်တာပါတရုတ်နဲ့ကုန်သွယ်ရေးဆက်ဆံညှိနှိုင်းမှုတွေပေါ်သမ္မတထရန့်ကအားမလုံးအမြသဘောထားပြောခဲ့ပြီးနောက်အဆုရှိရာဈေးတွေကျသွားပေမဲ့နောက်ပိုင်းမှာတော့ပုံမှန်ချင်းတွေပြောင်းရောက်လာပြီးဈေးပိတ်ချင်းမှာအပေါင်းလက္ခဏာတချို့လည်းတွေ့ရပါတယ်
အီရန်နိုင်ငံဘက်ကရက်မြို့တော်မှာတော့ဒီကနေ့ကြာသပတေးနေ့အသေးခံဘုံခွဲသမားတဦးလက်ချက်နဲ့အနည်းဆုံးလူ9ယောက်သေဆုံးပြီး15ဦးဒဏ်ရာရတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရှီယာဘာသာဝင်တွေအများစုနေတဲ့နေရာတဝိုက်ကပန်းချံတစ်ခုမှာတိုက်ခိုက်မှုဖြစ်ခဲ့တဲ့အကြောင်းစစ်တပ်ကပြောပါတယ်။ဘုံခွဲသမားကိုတားဆီးဖို့အမျိုးသားလုံခြုံရေးစစ်တပ်ကကြိုးပမ်းခဲ့ပေမဲ့အချိန်မမီလိုက်ပါဘူးရှင်။
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ဂီတိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်အရင်ဦးဆုံးဒုက္ခတဲ့အရေးကိုကြည့်အောင်ပါမိုးသည်ထန်စွာရာသွန်းလို့မြေပြုံမဲ့အန္တရာယ်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခတဲ့စခန်းတွေကတင်းချီတဲ့ရိုဟင်ဂျာဒုက္ခတဲ့တွေဘေးကင်းရာအမြန်ဆုံးရွှေပြောင်းကြဖို့ HRW အခွင့်အရေးအဖွဲ့ကအရေးပေါ်ကြေညာချက်ထုတ်ပြန်လိုက်ပါတယ်အခုဆိုရင်တော့ဒုက္ခသည်တွေဟာသူတို့ရဲ့ယာယီတဲအိမ်လေးတွေကိုပို့ပြီးတော့ခိုင်ခန့်အောင်တည်ဆောက်နေကြသလိုမြေပြိုကျနိုင်တဲ့အန္တရာယ်ရှိနေတာတွေကညီအမြန်ဆုံးရွှေပြောင်းနေကြပါတယ်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာဆေးဝါးမပြတ်လတ်စေရေးအတွက်ကုလသမဂ္ဂအဖွဲ့ကကြိုးပမ်းဆောင်ရွက်နေပါတယ်မတ်ဆုမွန်ကစူးစီးတင်ပြပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခုဆိုရင်မိုးများရေကြီးပြီးတော့မုန်တိုင်းထန်ခံရနိုင်တဲ့မုတ်တုံမိုးရာသီအခြေရောက်လာပြီးဖြစ်တဲ့အတွက်ဒုက္ခသည်စခန်းတွေမှာမြေပြိုနိုင်တဲ့အန္တရာယ်တွေရှိလာနေလို့ကုလသမဂ္ဂနဲ့တခြားလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ပေးရေးနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုရယူပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေအနေနဲ့ဒုက္ခသည်တွေကိုဘေးကင်းရာနေရာတွေကိုအမြန်ဆုံးအရေးပေါ်ရွှေ့ပြောင်းပေးဖို့လူခွေစောင့်ကြည့်ရေးအဖွဲ့ HRW ကမေလ23ရက်နေ့ရက်စွဲနဲ့အရေးပေါ်တိုက်တွန်းကြေညာချက်ထုတ်ပြန်လိုက်တာပါလက်တလုံးမှာတော့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာကုညီကယ်ဆယ်ရေးစခန်းတွေမှာတာပေါ်လင်ရွက်ဖြင့်တဲလေးတွေဝါပလတ်စတစ်အမိုးကာလေးတွေနဲ့တိဆောက်ထားတဲ့ယာယီတဲလေးတွေထဲမှာခိုလုံနေထိုင်နေကြရတာဖြစ်ပါတယ်အခုဆိုရင်တော့ဒုက္ခသည်စခန်းတာဝန်ရှိတဲ့သူတွေကဒုက္ခသည်တွေပိုခိုင်ခန့်တဲ့တဲအိမ်တွေဆောက်လုပ်နိုင်အောင်ဝါရွက်ဖြင့်စားတွေပေးပြီးတော့အမြန်ဆောက်လုပ်နေကြသလိုဘေးကင်းရာနေရာတွေကိုလည်းမိသားစုလိုက်အရေးပေါ်ရွှေ့ပြောင်းနေကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေဥမောင်မောင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုလောလောဆယ်ကျွန်တော်တို့ဒီမှာမူတီတန်သွားတော့သုံးမုံကြောင့်ဒီမှာမေပြူမှုတွေကလောလောဆယ်ရှိတယ်ဒီမှာမေပြူဖို့ဆိုရင်နေရာအနေအထားခိုင်းတဲ့မှာမေပြူဖို့နေရာတော်တော်များများရှိသေးတယ်အဲ့ဒီနေရာမှာ UN IOM နဲ့တခြား NGO အဖွဲ့ UNHCR တို့ပူးပေါင်းပြီးတော့တခြားနေရာကိုချွတ်ပြောင်းခိုင်းတာတော့ဘာလို့ရှိတယ်အခုတခြားနေရာဒီမှာအင်ဂျီဘာတွေဆုတ်ပြီးတွားတာလည်းရှိသေးတယ်အခုကျွန်တော်တို့တော့လောလောဆယ်အခုဟိုလည်းဝါရီဘာတွေအင်ဂျီဘာတွေဆုတ်ပြီးတွားတာကမ်ကဲမှာဟောဖို့ရှိတယ်အခုကျွန်တော်ရှိနေတာကုတ္တဘာလုံးကမ်ပိုင်းမှာပဲနေတယ်ကျွန်တော်ကမ်ပိုင်းမှာအခုဟာဒီမှာရှိတဲ့ NGO အဖွဲ့စီးရီရလောလောဆယ်သူတို့တအားချိုးစားနေတယ်ဟာသူတို့ကအစီအစဉ်ဘာတွေဒီမှာဟာမူးမူရာစီရောက်နေလို့သူတို့ကအစီအစဉ်ပြီးတအားချိုးစားနေတယ်ကျွန်တော်တို့ကမ်ပိုင်းမှာဆိုလို့ရှိရင်ကျွန်တော်ကမ်ကဟာအင်ကလေ90လောက်ကျဆီတော့တက္ကသိုလ်မူနဲ့ပါသွားတယ်လေနဲ့ပါသွားတယ
်ပြီးခဲ့တဲ့သတင်းပတ်မြေပြိုကျမှုအတွင်ကုတုပလောင်ဒုက္ခသည်စခန်းရရောဘာလုခါလီဒုက္ခသည်စခန်းတွင်ကပါတဲအိမ်ငယ်လေးတချို့မြေပြိုကျတဲ့ဒဏ်ကိုခံရတဲ့အတွက်ဘေးလွရာကိုအမြန်ဆုံးရွှေ့ပြောင်းနေကြရတယ်လို့လည်းဘာလုခါလီဒုက္ခသည်စခန်းနေကိုမျိုးတန်ကလက်ရှိနေရာရွှေ့ပြောင်းနေရတဲ့အခြေအနေကိုပြောပြပါပါတယ
်ဟုတ်ပါရာပြူတို့တွင်ကျွန်တော်မဖြစ်ဘူးကြောင့်ဒီလိုပဲရကြတယ်ကျဆက်ကြရဝချပါဘူးဘာလို့ကလေးမအဲ့လိုမျိုးပြတယ်လေကြတဲ့ချာစစ်ကမှလည်းပြချပါဘူးအဲ့လိုမျိုးတော့အရေးပေါ်ဟိုကျောင်းကျေကိုတိုင်းတွေကိုစောင့်မှန်ကြတယ်တော့ပြန်လာလို့ရှိတာ
အခုလက်တလုံးမှာတော့ကုန်းမြင့်နေရာတွေမှာစောက်ထားတဲ့ဒုက္ခသည်စခန်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်အဝင်လမ်းမတွေမချော်သွားရအောင်မြေပြိုကျမှုကြောင့်လမ်းမဆက်သွေးရေမထိခိုက်ကြရအောင်အရေးပေါ်ဆောင်ရွက်နေကြသလိုအခုချိန်ထိကတော့စားနပ်ရိက္ခာနဲ့ဆေးဝါးကူညီကယ်ဆယ်ရေးပစ္စည်းတွေဒုက္ခသည်တွေစီကိုမပြတ်မလတ်အမြန်ရောက်နိုင်အောင်တက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအရေးပေါ်ဆောင်ရွက်နေကြပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေဥမ္မောင်မောင်ကပြောပြပါဗျာ။ဒီ
ချင်းနေရာတွေမှာခက်တဲ့နေတဲ့နေရာမှာလည်းရှိသေးတယ်။ဒီမှာလောလောဆယ်အကွာဆန်ပေးပါတယ်not a ng wala iom na pi ya pi de di ma shi de lu ya mya de mya de di ba ta sha hwa lo phi de niya ma tu ro ko le long shore a mya ji pi pi do tu ro ya da ha ko tin sin pi do tu ro pi de da ba
Human Rights Watch အဖွဲ့ရဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာဒါရိုက်တာဘီလ်ကတော့တချို့ဒုက္ခသည်တွေရဲ့နေအိမ်လေးတွေဟာမိုးကြလာတာနဲ့ပျက်စီးကုန်နိုင်တယ်လို့သူတို့နေထိုင်ရာနေရာကလမ်းတွေကလည်းတိတ်ပြီးတော့ချော်တဲ့အတွက်အန္တရာယ်ကြီးတာမို့ရိုဟင်ဂျာတွေဟာကပ်ဘေးတစ်ခုကြာရောက်လာမှကိုစောင့်နေရတဲ့အနေအထားဖြစ်နေတယ်လို့သတင်းထုတ်ပြန်ချက်ထဲထည့်သွင်းပြောဆိုထားပါတယ်။ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေရဲ့နောက်ပိုင်းမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားကြတဲ့ကလေးတငယ်ကိုဝင်ဆောင်မိခင်နဲ့တက်ကြီးရွယ်အိုတွေအပါအဝင်ဒုက္ခသည်ပေါင်း9သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကဒုက္ခသည်စခန်းနေမှာခိုးလုံနေထိုင်နေကြရပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်။အခုတော့အိန္ဒိယမြန်မာအမှတ်1နယ်စပ်ကွန်သွေးဤတရာဖြတ်တန်းခွင့်ပိတ်တဲ့သတင်းကိုတင်ပြပါမယ်။မြန်မာနဲ့အိန္ဒိယနိုင်ငံကြားနယ်စပ်ကွန်သွေးဤအဆင်ပြေချောမွေးဖို့မကြာခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆူမာစွာရရှ်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အခုလက်တလောအိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီကော်ဒါအမှတ်1ကုန်သွယ်ရေးဂိတ်လမ်းကြောင်းကိုအိန္ဒိယနိုင်ငံဘက်ကနေနယ်စပ်တရားပေါ်ယင်သွားလာခွင့်ပိတ်ပင်လိုက်တာကြောင့်ဒေသတွင်းမှာခရီးသွားလာမှုနိုင်ငံကုန်စည်စီးဆင်းမှုနှောင့်နှေးကျန့်ကျနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့လာပါတယ်။
ဟုတ်ကဲ့ပါမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့ပတ်သက်လို့ဒီလ17ရက်နေ့မှာမြန်မာနိုင်ငံကိုရောက်ကြည့်နေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆူစမဆွာရက်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ရမှာတော့နိုင်ငံနယ်စပ်တမူးမိုးရင်းနဲ့မြန်မာဘက်ကရီကော့တာအိန္ဒိယဘက်ကဆူခေါ်တာစတဲ့နယ်စပ်ဝင်ပေါက်တွေကနေနှစ်ဘက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးတတ်မှတ်ပီစာတစ်နှစ်သက်တမ်းအထိတရားဝင်နေတိုင်းဖွင့်ပြတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါပေမဲ့အခုလက်တော်ချင်းမြင့်တဲ့ရီကော့တာမျိုးအိန္ဒိယမြန်မာနယ်စပ်အမှတ်နဲ့နယ်စပ်ကွန်တွေရေးသရားပေါ်မှာရင်ဖြတ်တန်းသွားလာခွင့်ကိုအိန္ဒိယဘက်ကယာယီပိတ်ပင်ထားတယ်လို့ရီကော့တာမျိုးပြန်ကြားရေးတာဝန်ခံဥလာဘက်လွန်က VOA ကိုခုလိုပြောပါတယ
်ကားတွေပေါ့နော်ကားတွေဖြတ်တန်းခွင့်ကိုပိတ်ပင်တာပါသူအိန္ဒိယဘက်ကဖြတ်တပ်ပေါ့အတန်ဒရာဖေကပိတ်တာဖြစ်တယ်ဘာအကြောင်းပြချက်ရှိပြီးတော့ပိတ်တာကြတော့ကျွန်တော်တို့လည်းမသိရသေးဘူးခင်ဗျာ
အိန္ဒိယနိုင်ငံအာတန်ရိုင်ဖယ်တပ်ကနေမေလ23ရက်နေ့ကနေစပြီးတော့ယာယီပိတ်ပင်ထားတာပါ။ဘာကြောင့်ပိတ်ပင်ထားရသလဲဆိုတာတသက်ဝက်ဝက်မသိရသေးဘူးလို့နယ်စပ်ကုန်သွယ်ရေးတာဝန်ခံတွေကပြောပါရတယ်။နယ်စပ်သရားပေါ်မှာကားဖြတ်သန်းခွင့်မပြုတဲ့အတွက်နှစ်နိုင်ငံကုန်စည်စီးဆင်းမှုနှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့ဥလာဘက်ကလွန်ကပြောပါရတယ
်။ကွန်ဖီစီဆိုလဲလူအားနဲ့ထမ်းတာပေါ့နော်ပို့ဆောင်တာပေါ့လူကားတွေကြတော့ပိတ်တယ်။ချင်းတွန်းလဲတွေဒေတာလဲတွေနဲ့တော့ပို့ခိုင်းတယ်ကွန်စီစီစီမူချရနှောင်းနေကြကြတော့တာပေါ့ဆရာအဓိကကုန်ကြလို့ဆရာဒုက္ခရောက်တာပေါ့
အိန္ဒိယမြန်မာမှတ်နှစ်နယ်စပ်ကုန်လူရေးသရားပေါ်ရင်ဖြတ်တန်းခွေပိတ်ပင်ထားပြီးမဲ့လေကုန်သွယ်မှုမှာရော့သွားတာမရှိဘူးလို့ကုန်လူရေးဦးစီးဌာနလက်ထောက်ညွှန်ကြားရင်းမူ အမှန်နဲ့နေဆက်ကုန်တို့ရေစခန်းတာဝန်ခံဦးစံဖြိုးဝေကပြောပါတယ
်ဟိုလက်ရှိအခြေအနေကတော့ဗျာကျွန်တော်နိုင်ငံကပို့ရပို့ပုံပစ္စည်းတွေပေါ့တွင်းလေးကြီးနဲ့တွင်းပြီးပို့နေလေတွင်းလိုက်ပစ္စည်းတွေကလည်းလူထမ်းနေပဲထမ်းပြီးပို့တယ်စိတ်တော့မထူးပါဘူးသူကဟိုရောက်လဲကားနဲ့သွားလဲကားချင်းရတာပဲလေဒီတရားလေးကိုထမ်းလာတာတခုပါပဲပုံမှန်ကုန်သွယ်မှုကတော့မလျော့သွားနိုင်ဘူးဒါမှမဖြစ်ဘူး
စင်မီနယ်ရီကော့တာမြို့မှာထင်ရှားတဲ့ရိရီကန်ရှိနေတဲ့အတွက်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကခရီးသွားတွေလှိမ့်လာရေပန်းဖြေလုပ်ငန်းသွင်ကျင်နေပါတယ်။နေဆက်ကွန်လိုကြီးလမ်းကြောင်းပိတ်ပင်လာတဲ့အချိန်တွေကြောင့်ရိရီကန်ကိုလာရောက်လှိမ့်လာလူတွေနေရွားတယ်လို့ပြန်ကြားရေးဆောင်ဝန်ကဥလာပက်လုံကအခုလိုဆက်ပြောပါတယ
်။ပန်းဖြေလာကြတဲ့သူတွေဆိုအိန္ဒိယသက်ကမီဆိုရန်ပြည်နယ်သူပြည်နယ်သားတွေပေါ့နော်အများဆုံးဖြစ်တဲ့ခါတိုင်းမှာဆိုရင်သူတို့ကိုပိုင်ကအနာကျင်တွေရိရီကန်ဖြစ်ခွင့်ပြုထားတယ်သွားလို့ရတယ်ဒါပေမဲ့အခုတရားဖြတ်ကျော်ခွင့်ပြင်ပင်ထားတဲ့ခါကျတော့ဟိုသွားလာမှုကဆက်ချဲနေတော့တာလေရိရီကန်ဖြစ်တဲ့သူကစိတ်တသာနေသွားတာပေါ့
နေဆက်တရားပေါ်ကားဖြတ်သန်းခွင့်မပြုတဲ့အတွက်မြန်မာနိုင်ငံဘက်ကအဓိကပုတ်ကူဖြစ်တဲ့ကုန်းသီးတင်ပို့မှုတွေရပ်နားရပြီးအိန္ဒိယတွင်းကုန်ဖြစ်တဲ့ဓာတ်မြောဥစားတင်ပို့မှုကတော့သုံးလှဲလူဝင်အားနဲ့ပို့ဆောင်နေရတာကြောင့်ကုန်သွယ်မှုကြန့်ကြန့်ပြီးဒေါ်လာမှုအခက်အခဲရှိနေတယ်လို့ကုန်သွယ်တိုင်းဝိုင်းတွေကဆိုပါတယ်မနစ်တွန်းကဧပြီလမှာအလုသမာချင်းချင်းဖြစ်ပေါ်တဲ့ပြဿနာကြောင့်အမတ်နဲ့နေဆက်ကုန်တွေရေစခန်းယာယီပိတ်ပင်ဆားရပါတယ်။ချင်းမီနယ်ရီကော့တာမြို့အိန္ဒိယမြန်မာမှတ်နဲ့နေဆက်ကုန်တွေရေစခန်းမှာဆိုရင်တစ်နှစ်ကိုပို့ကုန်သွင်းကုန်ပနာမဒေါ်လာတန်40ကျော်ရှိနေတယ်လို့နေဆက်ကုန်တွေရေစခန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ဒေါ်လာရှင်များရှင်မြန်မာနိုင်ငံမှာငင်းကြေးရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကူဆလဲဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြမအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မကြာသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်တကယ်တော့မြန်မာနိုင်ငံမှာလက်နက်ကိုင်ပြပခတွေအဆုံးသက်ရေးတရုတ်နိုင်ငံသားမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါမြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာရီများကွာခြားနေပါလေဘဲသူအကူကြီးကပိုးပြီးအကျိုးများနိုင်ပါတယ်ဆိုရာတွေကို view ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ view ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေည view တိုက်ရိုက်လေးလိုက်အစီအစဉ်မှာသွားရရှင်နေပါဝေးဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မိမိတို့ရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရတယ်ဆိုရင် view ရဲ့ Facebook စာမျက်နှာမှာမှတ်ချက်ရေးသားပြီးတော့ပဲဖြစ်ဖြစ် view ရဲ့ဖုန်းနံပါတ်ကိုလည်းခေါ်ဆိုနိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်အမေရိကန်နဲ့ပါကစ္စတန်နိုင်ငံတို့ရဲ့ဆက်ဆံရေးဟာတည်တည်တသာဆွေးယုတ်လာနေတယ်လို့ပါကစ္စတန်သမ္မတဟောင်းမူရှရက်ကပြောကြားလိုက်ပါတယ်အမေရိကန်နဲ့ပါကစ္စတန်တို့နက်နဲရှုပ်ထွေးတဲ့ဆက်ဆံရေးအကြောင်း Greta Van Susteren က Plug in အစီအစဉ်မှာကြွမ်းကျင်သူတွေနဲ့ဆွေးနွေးထားတာကို VOA သတင်းနောက်ယေရှုမန်အိုနီကသတင်းရေးသားပေးပို့ထားပါတယ်ကိုဇော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါ
အမေရိကန်နဲ့ပါကစ္စတန်နိုင်ငံဆက်ဆံရေးဟာအနှင်းဆုံးအပိုင်းကိုရောက်နေတယ်လို့ပါကစ္စတန်သမ္မတဟောင်းဗိုလ်ချုပ်ကြီးပါရဗက်စ်မူရှာရက်ကပြောပါတယ
် It has been a roller coaster drive
အမေရိကန်နဲ့ပါကစ္စတန်ဆက်ဆံရေးဟာတဲ့ကြပြီဖြစ်နေပါတယ်အမေရိကန်ကကျွန်တော်တို့ကိုဆွန့်ပစ်ထားပြီးမှသူတို့လိုချင်တဲ့အခါမှာမိတ်ဆွေဖြစ်ချင်ပါတယ်ဆိုပြီးဘာကြောင့်ကျွန်တော်တို့ဘက်ကိုပြန်လှည့်လာတယ်ဆိုတာနားမလည်ပါဘူ
းနေ့အတန်ကြာဆက်ဆံရေးမပြေမလည်ဖြစ်လာခဲ့ရကပါကစ္စတန်ကလိန်လည်လည်ပြတယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတဒေါ်နယ်ထရမ့်ကစစ်ဖက်ဆိုင်ရာအကူအညီတွေကိုဖျက်တောက်မယ်အကြောင်းဇန်နဝါရီလအတွင်းပြောကြားလိုက်ပြီးတဲ့နောက်မှာဆက်ဆံရေးပိုဆိုးလာခဲ့ပါတယ
် accusations against Pakistan of double dealing
ပါကစ္စတန်ကနှစ်ဖက်ချွန်လုပ်နေတယ်ဆိုပြီးတော့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေပါတယ်ဒါပေမဲ့အဲ့ဒါတွေကမမှန်ပါဘူးပါကစ္စတန်ဘက်ကမကျေနပ်မှုတွေရှိတယ်လို့အမေရိကန်ဘက်ကလည်းအလားတူမကျေနပ်မှုတွေရှိနေမှာပါနှစ်ဖက်မျက်နှာချင်းဆိုင်ထန်ပြီးတော့ညှိနှိုင်းဆွေးနွေးကြမှာသာဆက်ဆံရေးကလူတက်ကောင်းမွန်လာမှာပါ
အင်းကြီးအာဖဂန်နစ္စတန်နိုင်ငံထဲကတာလီဘန်တွေကိုတိုက်ခိုက်ရေးအတွက်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်ဖို့ပါကစ္စတန်ဟာအရေးပါတဲ့နေရာဖြစ်ပါတယ်။ပါကစ္စတန်ဟာတာလီဘန်ခေါင်းဆောင်တွေကိုခိုလုံခွင့်ပေးထားတယ်လို့အမေရိကန်ကတန်တရားရှိနေကြတာပါ။ခရစ်နာဒက်ဖ်ကာလာမူဟာ The Atlantic Council ကပါ
you know as the president has tweeted the perception
American ကပါကစ္စတန်ကိုစီးရဲအကူအညီတွေဒေါ်လာဘီလီယံပေါင်းများစွာပေးခဲ့တာပါ Twitter ကနေသမ္မတ Trump ပြောခဲ့ဘူးသလိုပါပဲအဲ့ဒီအတွက်ပါကစ္စတန်ဘက်ကဘာမှပြန်မရခဲ့ဘူးဆိုတဲ့အမြင်မျိုးလည်းရှိနေပါတယ်သမ္မတ Trump ရဲ့နိုင်ငံသားရေး policy တွေထဲမှာအခရာကျတဲ့ Afghanistan နိုင်ငံဟာလည်းမတည်ငြိမ်သေးပါဘူးဒါကြောင့်ပါကစ္စတန်ဟာစစ်သွေးကြွတွေတိုက်ခိုက်ရေးမှာလုံလောက်အောင်လုံမပေးဘူးလို့အမြင်ခံနေရတာပါ
ဒီအခြေအနေကိုပိုဆိုးသွားစေတာကတော့ပါကစ္စတန်ရဲ့ပြိုင်ဘက်အိန္ဒိယနဲ့သမ္မတထရမ်အစိုးရကဆက်ဆံရေးတိုးမြင့်လာတဲ့ကိစ္စပါဒီပေါ်ပါကစ္စတန်ဆိုင်ရာအမေရိကန်တာမာကြီးဟောင်း Ryan Crocker ကတော့
literally try to overrun them so almost anything that happens in
အိန္ဒိယတရှိနေတဲ့အပေါ်မှာကပါကစ္စတန်ဘက်ကပြဿနာရှိနေတာပါအရာရာမှာအင်အားတာတဲ့အိန္ဒိယကသူတို့ကိုတစ်ချိန်ချင်းဝါမျိုးသွားလိမ့်မယ်ဆိုတဲ့အကြောက်တရားဝင်နေကြပါတယ်ဒါကြောင့်မို့ပါကစ္စတန်မှာဖြစ်ပျက်သမျှအားလုံးဟာအိန္ဒိယရဲ့လှုပ်ဆောင်မှုတွေအပေါ်မှာအခြေခံနေပါတယ်
ပါကစ္စတန်ဘက်မှာလည်းတရုတ်ပါကစ္စတန်စစ်ဝါရေးစင်ကြံလမ်းကတဆင့်အခြေခံအဆောက်အုံဖွံ့ဖြိုးရေးအတွက်အမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရင်းနှီးမြှုပ်နှံမဲ့မိတ်ဆွေတရုတ်နိုင်ငံရှိနေပါတယ်။ဒါပေမဲ့ပါကစ္စတန်ပေါ်တရုတ်ဘက်ကဩဇာလွှမ်းမိုးလာတာဟာကောက်နဲ့အချက်လို့ကြွန့်ကျင်သူတွေကရှုမြင်ကြပါတယ်။မာဗင်ဝိုက်ဘောင်းဟာအရှိအလဲပိုင်း Institute ကပါ
The Pakistani economy which is not in great shape
ဒီကအနည်းဆုံးဒေါ်လာဘီလီယံ60ရင်းနှီးမြှုပ်နှံမယ်လို့ကြေညာထားပါတယ်။ဒါအခြေအနေသိပ်မကောင်းလာတဲ့ပါကစ္စတန်စစ်ဝါရေးတည်ငြိမ်လာအောင်အများကြီးထောက်ကူပြုနိုင်ပါတယ်။ဒါကကျွန်တော်တို့အတွက်ကောင်းတဲ့ချက်ပါ။ဘာဖြစ်လို့လဲဆိုတော့တိုင်းပြည်တည်ငြိမ်လာမယ်ဆိုရင်အကြမ်းဖက်သမားတွေကိုတက်ခတ်ရေးအတွက်မှန်ကန်တဲ့ဆုံးဖြတ်ချက်တွေကိုသူတို့ချမှတ်လာနိုင်ပါလိမ့်မယ်
။အမေရိကန်မှာရှိနေတဲ့ပါကစ္စတန်တန်တမာနေအပေါ်ခီးသွွာလာခွင့်ကန့်သက်ချက်ထုတ်ပြန်ခဲ့တာကြောင့်ပါကစ္စတန်ဘက်ကလည်းအမေရိကန်တန်တမာနေအပေါ်မေလအစောပိုင်းကအလားတူကန့်သက်ချက်တွေထုတ်ပြန်ခဲ့ပါတယ်။ဒါဟာဆက်ဆံရေးအစဉ်ပြေမှုပေါ်အခြေခံနေတဲ့နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့နောက်ဆုံးဖြစ်ရပ်တစ်ခုဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီနေ့9နာရီခွဲတိထုတ်လွှင့်မဲ့ VOA မြန်မာဘဏ်ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့view ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့ကြာနေသေးတဲ့အချိန်တော့တင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွေ့ဆုံမှုစီစဉ်ထားတဲ့အချိန်မှာပဲနျူကလ িয়ার ကင်းစင်ရေးကတိပြုထားတဲ့အတိုင်းဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားကပုံကေးရီနျူကလ িয়ার စမ်းသပ်စခန်းကိုဒီနေ့ပဲပိတ်လိုက်ပါတယ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်တွေနဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အာမခံချက်ပေးနိုင်မဲ့သဘောတူညီချက်ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာအထောက်အကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့အပေါ်တောင်ကိုရီးယားကလည်းပဲကြိုဆိုလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ထောက်လိုင်းရေးနဲ့လူညွှန်းဆိုင်ရာအဆင့်မြင့်ရရှိတဲ့ဒီနေ့လွှတ်တော်မှတ်တွေကိုနှစ်ကြိမ်တိကျခွဲပြီးတင်ပြဖို့ရှိနေပါတယ်။အလို့တော်ထောက်လိုင်းကော်မတီဥက္ကဋ္ဌဒေဗစ်ညူးနက်စ်နဲ့အစိုးရပြည်ဝင်ပြောင်းလဲဆိုင်ရာကော်မတီဥက္ကဋ္ဌထရီကော်ဒီတို့နဲ့တွေ့ဆုံရမှာတော့ဒုတိယရှိနေချုပ်ရောရိုဇန်စတိုင်အင်ပီရိုအရာရှိချုပ်ဂျွန်ကယ်လီအမျိုးသားထောက်လိုင်းရေးညွှန်ကြားရေးမှူးဒန်ကော့စ်နဲ့ပြည်သူစုံစမ်းစစ်ဆေးရေးဘီရို FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေတို့ပါဝင်မှာဖြစ်ပါတယ်။အမေရိကန်ကကာတွင်သိမှုကြောင့်မြို့သားလူညုံရေးပေါ်တည်ရမှုတွေကိုစုံစမ်းစစ်ဆေးမဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ဂျပန်နိုင်ငံတွေကဝေဖန်လိုက်ပါတယ်။မြို့သားလူညုံရေးဆိုတဲ့အသုံးအနှုန်းကိုအလွယ်ဆုံးစားလုပ်နေတာကမ္ဘာကုန်သွယ်ရေးစနစ်ကိုရုပ်ရော်စေပြီးပုံမှန်နိုင်ငံတကာဆက်သွယ်ရေးမှာလည်းအနှောက်အယှက်ဖြစ်စေတဲ့အကြောင်းတရုတ်ကုန်သွယ်ဝန်ကြီးဌာနပြောခွင့်ရကဒီနေ့ပဲသတင်းထုတ်တွေကိုပြောခဲ့တာပါ။မြန်မာနိုင်ငံမှာလူခွင့်ရေးချင်းတွေတိုးတက်လာအောင်ဖိအားပေးဖို့ရည်ရွယ်ပြီးအမေရိကန်အောက်လွှတ်တော်ကဥပဒေပြင်ဆင်ချက်တစ်ခုကိုတခဲနဲ့တည်ပြလိုက်ပါတယ်။အမေရိကန်အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အုပ်ရေး NDAA မှာမြန်မာနိုင်ငံဆိုင်ရာပြင်ဆင်ချက်ကိုအင်္ဂါနေ့ကအောက်လွှတ်တော်မှာထောက်ခံမဲ့382မဲ့ကန့်ကွက်မဲ့30နဲ့အတည်ပြလိုက်တာပါ
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနူမီတာ19.25ရုကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.